ရပြုံးကြရစီစဉ်အတွက်ကျေးဇူးပါကျွန်တော်ညမျိုးစဉ်ရဲ့ယုံကြည်ရပြတ်တက်ခွင့်ရတဲ့လည်းကျေးဇူးတင်ပါတယ်ကျွန်တော်ဟာစစ်သားဟောင်းတယောက်ဖြစ်ပါတယ်တမတော်တယ်မှာ17နှစ်ကျော်ကျော်တာဝန်ထမ်းဆောင်ခဲ့ပူတဲ့လူတယောက်ပါအဲ့တော့ကျွန်တော်တာဝန်ထမ်းဆောင်စဉ်ကလေ့ကျင့်သင်ကြားခဲ့ရတဲ့စစ်တီတော်ချစ်ဝတ်တွေကအထူးသဖြင့်အမှတ်ရနေမိတာကပြည်သူလူထုပေါ်ပြုကျင့်ရမယ်ကျင့်ဝတ်ဆယ်ပါးအကြောင်းနဲ့ပတ်သက်လို့ပါကျွန်တော်ကိုယ်တိုင်လည်းတာဝန်ထမ်းစဉ်ကလေးကဒီပြည်သူလူထုပေါ်ပြုကျင့်ရမယ်ကျင့်ဝတ်ဆယ်ပါးပေါ်ကျွန်တော်တို့ကြည်ပြွန်ရလားကျွန်တော်တို့တမတော်ကြီးကြည်ပြွန်ရလားတမတော်ခေါင်းဆောင်တွေအစဉ်အမြဲဒီဟာကိုညွှန်ကြားဥထိပ်ထားရလားလို့စဉ်းစားရင်လည်းပဲကျွန်တော်တမတော်ကမိမိသဘောနဲ့မိမိနှုတ်ထွက်ခွင့်တင်ဖြစ်ခဲ့တာပေါ့လေအဲ့တော့မှတ်မိတဲ့လောက်ဆိုရင်ဟိုပြည်သူလူထုပေါ်တစ္ဆာဆောင်တည်ယူသေးပါဆိုတာထိတ်စီးမှာကျွန်တော်တို့လူတို့ချင်းပြောရရင်ပြည်သူလူထုပေါ်တစ္ဆာဆောင်တည်ယူသေးမယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတဲ့အာဏာရှင်ရေးဆွဲခဲ့တဲ့တစ်ဖက်သက်ဥပဒေတွေကိုကာကွယ်ဆောင်ရှောက်စရာအကြောင်းမရှိတော့ပါဘူးဒါကျွန်တော်ယုံကြည်တဲ့ပထမဆုံးချက်ပါပြည်သူလူထုရဲ့အသက်အဝေးစီးဆင်းနေကာကွယ်ဆောင်ရှောက်မဲ့တကယ်လက်နက်ကင်တပ်ဖွဲ့စစ်စစ်ဆိုရင်ပြည်ရင်းစစ်တွေအထွန်းရှိအောင်မွေးမြူမထားတင်ပါဘူးဖြည့်ရှင်းဆောင်ရွက်ငြိမ်းချမ်းရေးရအောင်တိဆောက်နိုင်ရပါလိမ့်မယ်ပြည်သူလူထုနဲ့ယဉ်ကျေးစွာဆက်ဆံပါဆိုရင်တော့ပြောစရာအထူးမရှိပါဘူး။အွန်လိုင်းတွေမှာနော်တမရော်ဟိုကိုချစ်မြတ်နေသူများကွန်ရက်တို့အခုလိုမျိုးရေးသားနေတဲ့လူတို့ပြည်သူလူထုကိုယဉ်ကျေးစွာရေးလို့လှလို့ဆက်ဆံမှုတွေဘယ်လောက်ထိရှိပြီလဲပြန်စဉ်းစားရမှာပါ။အဓိကကတော့ပြည်သူလူထုရဲ့အကျိုးစီးပွားကိုအစဉ်ဥထိပ်ထားတဲ့လက်နက်ကင်တပ်ဖွဲ့ကြီးဖြစ်ရလားဆိုတာဥပိုင်ကုမ္ပဏီတို့ထိတ်ထိတ်ကျဲချမ်းသာကြီးပွားနေတဲ့ဗိုလ်ချုပ်ကြီးဟောင်းတွေတို့ဇာတိကြည့်ရင်ကျွန်တော်တို့သိပါတယ်ပြည်သူလူထုကိုလောင်ပြောင်မထီမဲ့မြင်စော်ကားမော်ကားဓာရီကိုလည်းရှောင်ကျင်ပါလို့ဆိုတော့လည်းပဲကျွန်တော်တို့တွေခုချိန်ထိလက်နက်နဲ့အကြောင်းပြဖြစ်နေတဲ့သူတွေရှိနေစေဖြစ်တယ်နံပါတ်6ကျွန်တော်မှတ်မိတာကတော့ဟိုပြည်သူလူထုအပေါ်တဲ့လက်နက်အားကိုဖြင့်အနိုင်ကျင့်ခြင်းမှရှောင်ကျင်ပါတဲ့25ရာခိုင်နှုန်းအပါအဝင်ခြေဥဆိုတဲ့ဥပဒေကြီးတစ်ဖက်သက်ဥပဒေကြီးနဲ့အခုတက်တည်းလဲတရားဥပဒေစိုးမိုးမှုမတိဆောက်နိုင်တရားရေးဌာနတာဝန်ရှိသူတွေကိုယ်တိုင်လဲကိုကျင့်သိက္ခာဖြောင့်မတ်ကြောင်းလဲမပြသနိုင်နော်ပြီးတော့လဲပြည်သူအစိုးရလက်အောက်မှာလဲတရားရေးနဲ့ကာကွယ်ရေးအဖွဲ့အစည်းတွေကိုမထားရှိအဲ့တော့ပြည်သူဘုလူထုအပေါ်ကိုလက်နက်အားကိုနဲ့ဘယ်သူတွေကဘယ်လိုဆက်လက်စီးပူးအနိုင်ကျင့်နေသေးသလဲဆိုတာတစိမ့်စိမ့်စဉ်းစားလေးလေးတွေးရှိလေးလေးပါပဲအဲကျွန်တော်မိမိနဲ့မသက်ဆိုင်တဲ့အမှုကိစ္စတွေကိုကျွန်တော်များဝင်ဆွဲမိနေသလားတော့မသိပါဘူးဒါပေမဲ့ကျွန်တော်နိုင်ငံသားတယောက်ပါနော်နောက်ဆုံးချက်ကျွန်တော်တက်မတော်အပါဝင်ပေါ့လေမြန်မာနိုင်ငံဥချွေရေးအရရာရာမှာရောအဲ2008ဖွဲ့စည်းပုံဆိုတဲ့အခြေခံဥပဒေအရခြံထားခဲ့တဲ့ရခိုင်စနစ်ဟောင်းကလူများကိုကျွန်တော်ပြောချင်တာတော့ဘယ်ဟာပဲလှုပ်လှုပ်ဘယ်ဟာပဲတွေးဘယ်အရာပဲစဉ်းစားပြည်သူလူထုကိုဦးစားပေးပါတဲ့မိမိမှအခွင့်အရေးပိုးပြီးမရှိပါနဲ့တဲ့ဒီချက်လက်တွေကတကယ်တော့အမတန်ကောင်းမွန်တဲ့ပြည်သူလူထုပေါ်မှာတကယ်တမ်းသာပြုကျင့်ကြမယ်ဆိုရင်ပြည်သူချစ်တဲ့တမတော်ဖြစ်မယ်ပြည်သူယုံကြည်လေးစားတဲ့တမတော်ဖြစ်ပါလိမ့်မယ်လို့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်